Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ5ရက်အင်္ဂါနေ့တနင်္လာနေ့ညပိုင်း 9:30 NIT စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာဝါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းမှာရှင်ကျမတင်ကြီးထိုက်ပါ။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူ9ဦးသေဆုံးပြီး50နီးပါးဒဏ်ရာရခဲ့တဲ့အထိတိုက်ခတ်ခဲ့သူ3ဦးဘသူတွေဖြစ်တယ်ဆိုတာကိုသိရှိထားပြီးလို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒကိုအားပေးထောက်ပံ့နေဆိုပြီးကာတာနိုင်ငံကိုနိုင်ငံတချို့ကတန်တမာဆက်ဆံရေးဖြတ်တောက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။လူနည်းစုဘာသာဝင်တွေရဲ့ဝတ်ပြုကိုးကွယ်မှုတွေအပေါ်ကန့်သတ်ထားတဲ့ဥပဒေလုံထုံးလုံးတွေကိုပဲဖျက်ဖို့ HRW လူအခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းဆောင်ဆိုလိုက်ပါတယ
် Human Rights Watch also calls for immediate action to revoke the government's discriminatory laws and regulations on the practice of religion that are frequently applied to minority
religions HRW ပြောခွင့်ရသူပါရှင်အဖြစ်ဆုံးကတော့မကြခင်တင်ပြသွားမှာပါဒါအပြင်မြန်မာနိုင်ငံတော်ဟာမဟုတ်တုံလေးဆက်လက်အကောင့်တွေအတွက်တတိပြုကြဖို့လိုအပ်တယ်ဆိုတဲ့သတင်းပြည်ပနိုင်ငံကအစီအမြင်နည်းပညာကျွမ်းကျင်သူတွေလာရောက်လုပ်လုပ်ကိုင်နိုင်ဖို့အတွက်ဖန်တီးပေးထားတဲ့အမေရိကန်ရဲ့ H1B ဗီဇာနောက်ဆုံးအခြေအနေနဲ့ချင်းတွေရဲ့ပြန်သားမှုကနေလူကိုအချိုးပြုမဲ့အရာတွေကိုသိပ္ပံပညာရှင်တွေတွေ့ရှိလိုက်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဘက်မှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50နီးပါးဒဏ်ရာရရှိခဲ့တဲ့အထိတိုက်ခတ်ခဲ့သူ3ဦးဘသူတွေဖြစ်တယ်ဆိုတာကိုရဲကသိရှိထားပြီးလို့ဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်ကိုထုတ်ပြောမှာဖြစ်ပြီးတိုက်ခိုက်မှုနဲ့ဆက်နွယ်လို့လူ12ဦးကိုရဲကဖမ်းထားပြီးလို့လည်းဝန်ကြီးချုပ်မေကပြောပါတယ်။တစ်ချိန်တည်းမှာပဲတိုက်ခတ်ခံခဲ့ရသူတွေဘသူတွေဖြစ်တယ်လဲဆိုတာကိုသိရဖို့ရဲကဆောင်ရွက်နေပြီးအခုချိန်ထိတော့နိုင်ငံပေါင်းစုံကလူတွေပါဝင်နေဆိုတာလောက်ပဲသိထားရသေးတယ်လို့ဗြိတိန်ခေါင်းဆောင်ကပြောပါတယ်။ဒီတိုက်ခိုက်မှုကလန်ဒန်နဲ့ဗြိတိန်နိုင်ငံအပေါ်တိုက်ခိုက်မှုဖြစ်တယ်လို့လွတ်လပ်တဲ့ကမ္ဘာကိုတိုက်ခိုက်တာလည်းဖြစ်တယ်လို့ထပ်လောင်းပြောပါတယ်။စနေနေ့ညတိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးဒီကနေ့တနင်္လာနေ့မှာလည်းဗြိတိန်ရဲကရှာဖွေဖမ်းဆီးမှုတွေဆက်လုပ်ပါတယ်။ပြီးခဲ့တဲ့စနေနေ့ညနေပိုင်းမှာလန်ဒန်တံတားပေါ်ကလူတွေကြားအရှိန်နဲ့ဝင်တိုက်ခဲ့တဲ့ဗင်ကားကအနီးကဈေးဘက်ကိုဆက်မောင်းခဲ့ပြီးကားပေါ်ကနေဆင်းလာတဲ့တိုက်ခိုက်သူ3ဦးကလူတွေကိုဓာတ်နဲ့လိုက်ထိုးခဲ့တာဖြစ်ပါတယ်။သူတို့3ဦးကိုတော့ရဲကပြစ်တက်ခဲ့ပါတယ်။တိုက်ခိုက်ခဲ့သူတွေကိုကူညီပေးခဲ့သူတွေရှိမရှိနဲ့တိုက်ခိုက်ရတဲ့အကြောင်းရင်းကိုအတက်နိုင်ဆုံးဖော်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကတော့တိုက်ခိုက်မှုကိုသူတို့လုပ်တာပါဆိုပြီးသူတို့ရဲ့ AMEC သတင်းဌာနကနေတဆင့်ပြောဆိုထားပါတယ်။ပြီးခဲ့တဲ့3လကာလအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒစဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့ရတာတွေကဆိုးဝါးလာတဲ့အစွန်းရောက် Islamအတွေ့အခေါ်ကနေပေါက်ဖွားလာတာလို့လည်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကမနစ်တနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်
။ကာတာနိုင်ငံဟာအကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတယ်လို့ဆိုဆက်ပြီး Saudi Arabia, Egypt, Bahrain, Arab Saudi များပြည်ထောင်စု၊ယေမင်နဲ့မော်ဒိုက်နိုင်ငံတွေကဒီကနေ့တနင်္လာနေ့မှာကာတာနဲ့တန်တမာရေးအဆက်ဆံပြတ်တောက်လိုက်ပါတယ်။ဒီလိုရဲ့ဟာတရားနည်းလမ်းမကျသလိုအခြေအနေမရှိတဲ့ဆွတ်ဆွဲချက်တွေကိုအခြေခံပြီးလှုပ်တာလို့ကာတာနိုင်ငံကြီးဝန်ကြီးဌာနကပြောဆိုပါတယ်။ကာတာနိုင်ငံကတန်တမာအမှုရမ်းတွေကိုပြန်လည်ခေါ်ယူမှာဖြစ်ပြီးလေကြောင်းရေကြောင်းသွားလာမှုတွေကိုပါဖျက်တော့မယ်လို့အဲဒီနိုင်ငံတွေကပြောဆိုလိုက်ပါတယ်ကာတာလေကြောင်းလိုင်းကလည်း Saudi Arabia ကိုပြန်တမ်းမှုခီးစဉ်တွေကိုဆိုင်းငံ့ကြောင်းကြေညာခဲ့ပါတယ်အီဂျစ်နိုင်ငံကတော့မြို့တော်ကိုင်ရိုကကာတာတန်မကြီးထွက်ခွာဖို့48နာရီချိန်ပေးထားပြီးတခြားပါရှန်ပင်လယ်ကွေ့နိုင်ငံတွေကတော့ကာတာနိုင်ငံသားတွေနိုင်ငံတွေကထွက်ခွာဖို့14ရက်အချိန်ပေးထားပါတယ်ယေမင်ဆိုရကိုထောက်ပံ့ပေးတဲ့အနေနဲ့ယေမင်နိုင်ငံတွင်တိုက်ခိုက်ပေးနေတဲ့ Saudi Arabia ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကနေကာတာတပ်ဖွဲ့တွေနှုတ်ထွက်ရမယ်လို့လည်း Saudi Arabia ကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာမနေ့တနင်္ဂနွေနေ့တုန်းကသမ္မတ Donald Trump ကိုထောက်ခံတဲ့လူလူစုဝေးပွဲနဲ့နောက်တစ်ဖက်မှာတော့စန့်ကျင်ဆန္ဒပြပွဲတွေကိုလူပေါင်းများချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်းရဲတွေနဲ့ထိတိုက်တွေ့ပြီးအဖမ်းဆီးလည်းရှိခဲ့ပါတယ်။ Portland မြို့လယ်မှာ Trump Free Speech Trump လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့လူလူစုဝေးပွဲကျင်းပနေချိန်မှာအနည်းအနားမှာတံပြန်ဆန္ဒပြခဲ့ကြသူတွေကလည်းနာဇီတွေအလိုမရှိဘူးဆိုပြီးတော့ ဆန္ဒပြခဲ့ကြပါတယ်မြို့တော်ခမအနီမှာခြေတက်ပွဲတွေကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်အလံတွေဆိုင်းပုတ်တွေကိုဟွေရန်ကျွေးကြော်တန်တွေတန်းပြိုင်အော်ဟစ်ခဲ့ကြတာမှာအဓိကရောက်နေနေရဲတွေကလူသားလန်းတွေကိုပိတ်ဆို့မြို့လယ်ပန်းခြံတချို့ကိုတားဆီးထားခဲ့ရပါတယ်နောက်ပိုင်းမှာတော့ရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ဆိုပြီးဆန္ဒပြခြေတက်ပွဲတစ်ခုကိုအဓိကရောက်ဖြိုခွင်းရဲလက်နက်တွေတုံးပြီးရဲကလူစုခွဲပါတယ်လူ14ယောက်ဖမ်းထားတယ်လို့ရဲကပြောပါတယ်သမရထွန်းကိုလူလာတဲ့ခြေတက်ပွဲတွေကိုခွင့်မပြုဖို့ပြည်တော်စုအစိုးရဘက်ကိုပို့လမ်းမျိုးတော်ဝင်ကတောင်းဆိုလိုက်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရဲ့လေကြောင်းထိန်းသိမ်းစနစ်ကိုပုတ်ကလေးရပိုင်းအဖြစ်ပြောင်းလဲဖို့အတွက်ဒီကနေ့တနင်္လာနေ့မှာအဆိုပြုသွားဖို့ရှိပါတယ်အမေရိကန်ရဲ့လေကြောင်းထိန်းသိမ်းရေးဟာအခုလောလောဆယ်မှာအမေရိကန်ဆိုရလေကြောင်းထိန်းသိမ်းဌာနရဲ့လုပ်ငန်းတွေအောက်မှာရှိနေတာပါပုတ်ကလေးရပိုင်းလှုပ်ဆောင်လိုက်ခြင်းအပြင်ခီးသွားလာတဲ့အချိန်တွေနဲ့လောင်စာဆီကုန်ကြစည်ရောကြသွားအောင်ကူညီပေးနေမှာဖြစ်တယ်လို့ဒီကနေ့ကြေညာချက်မထုတ်ပြန်ခင်မှာသမ္မတထရမ့်ရဲ့စီးပွားရေးအကြံပေး Gary Cohn ကပြောပါတယ်သမ္မတထရမ့်မှာအခုသတင်းပတ်နောက်ပိုင်းမှာတော့လေယာဉ်စိုက်ပျိုးရေးထက်ကုန်တွေကိုတင်ပို့တဲ့နေရာမှာအဓိကကြားတဲ့ဆယ်ရီရီကာရိုင်းနဲ့ရေတကားတွေကိုတိုးတက်ကောင်းမွန်အောင်ဆွေးနွေးဖို့အတွက်အိုဟိုင်းိုးပြည်နယ်ကိုတက်ရောက်ဖို့စီစဉ်ထားပါတယ်။ဒါအပြင်သမ္မတထရမ့်မှာပြည်နယ်အုပ်ချုပ်ရေးမှုတွေမြို့တော်ဝန်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့အစီအစဉ်တွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ဒါအပြင်သမ္မတထရမ့်မှာကားလန်နဲ့ရထားလန်ဆိုင်ရာစီးမင်းစည်းကမ်းတွေပြင်ဆင်ဖို့ကိစ္စကိုဆွေးနွေးဖို့အတွက်ပို့ဆောင်ရေးဝန်ကြီးဌာနကိုသွားမှာပါ။ရွေးကောက်ပွဲမဲဆက်စည်းရုံးစဉ်ကာလတုန်းကသမ္မတထရမ့်ကအမေရိကန်နိုင်ငံရဲ့အခြေခံအဆောက်အအုံတွေကိုပြန်လည်ပြုပြင်ဖို့အတွက်အမေရိကန်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အစီအစဉ်တစ်ခုကိုတင်ပြခဲ့ပါရယ်။သမ္မတထရမ့်မှာသူ့ရဲ့အဆိုအရအသုံးစရိတ်အစုပြုချက်ကိုလွန်ခဲ့တဲ့လကထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာအခြေခံအဆောက်အအုံတွေအတွက်ဒေါ်လာ200 billion ပါဝင်ပြီးအဲ့ဒီကနေနောက်ထပ်ရင်းနှီးမြှုပ်နှံမှုတွေဖြစ်လာဖို့မျှော်လင့်ထားတာပါခင်ဗျာ
။ UAE အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်မှုကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 432ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေညပိုင်းနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကြီးညာနေပါတယ်ရှင်။တရုတ်နိုင်ငံဘက်ကအိန္ဒိချင်းမဟာမိတ်မြောက်ကိုရီးယားနိုင်ငံရဲ့တရားမဝင်နျူကလ িয়ার လက်နက်အစီအစဉ်တွေဆွန့်လွှတ်ရေးအတွက်ဖိအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့ပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာမှာတော့တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်ရဲ့ရီမှန်းချက်တွေနဲ့ပတ်သက်ပြီးလည်းပြောဆိုခဲ့တာပါ
။ China is a significant economic and trading power and we desire a productive relationship but we cannot allow China to use its economic powerto buy its way out of other problems.
ဒီဘွားရေကုန်တွေရေအင်အားကြီးလာတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ခြင်းမှာတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးအင်အားကိုတုံးပြီးတခြားပြဿနာတွေကိုရှောင်ထွက်တာမျိုးကိုတော့ခွင့်မပြုနိုင်ပါဘူး။တောင်တရုတ်ပင်လယ်ပြင်အတွင်းကျွန်းတွေပေါ်မှာစစ်အင်အားချထားတာမျိုး၊ဒါမှမဟုတ်လည်းမြောက်ကိုရီးယားအပေါ်မှာထိရောက်တဲ့ဖိအားပေးမှုမလုပ်တာမျိုးတွေပါ။စီးပွားရေးနဲ့ကုန်သွယ်ရေးမှာအကောင့်ကြီးထွက်လာတာနဲ့အတူလုံခြုံရေးပိုင်းမှာပါတာဝန်ယူမှုရှိရမယ်ဆိုတာကိုတရုတ်အနေနဲ့နားလည်လက်ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကလည်းစင်ကာပူမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းပြုလုပ်တဲ့ Shangri-La Dialogue လုံခြုံရေးဆိုင်ရာညီလာခံမှာအလားတူမှတ်ချက်ပေးပြောဆိုတာကိုတော့တရုတ်ဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်တုံ့ပြန်ထားပါတယ်ရှင်။
တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ပင်လယ်ရေကြောင်းဆိုင်ရာနေမြေချဲ့တွင်လာမှုကိုကမ္ဘာကောင်းဆောင်နေအနေနဲ့တရုတ်နိုင်ငံကိုသတိပေးဖို့ဂျပန်နိုင်ငံကတွန်းအားပေးလိုက်ပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ရင်းမှာစည်ရေးအရာကိုတခြားနေမြေချဲ့တွင်မှုတွေပါလှုပ်ပြီးတော့အာရှဒေသတဝမ်းမှာနိုင်ငံရေးအရာဩဇာလွှမ်းမှုကိုလှုပ်လာနေတဲ့အပေါ်ဂျပန်နိုင်ငံဘက်ကစိုးရိမ်လာနေတာပါ။အီတလီနိုင်ငံမှာလွန်ခဲ့တဲ့မေလ26ရက်နဲ့28ရက်နေ့တွေမှာကျင်းပခဲ့တဲ့ G7 ဆက်မှုအင်အားကြီးထိပ်သီးဆွေးနွေးပွဲအတွင်းဂျပန်နဲ့အမေရိကန်ပါဝင်ဥရောပနိုင်ငံတွေကအရှိန်အတောင်တရုတ်ပင်လယ်ပြင်ရေးကိစ္စတွေနဲ့ပတ်သက်ပြီးဆိုရင်လည်းတရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တင်းမာမှုတွေကိုတိုးလာခြင်းနဲ့ကိုယ်တဘောနဲ့ကိုယ်တစ်ဖက်သက်လှုပ်ဆောင်နေရတွေကို G7 အဖွဲ့အနေနဲ့အပြင်းထန်ဆန့်ကျင်ကြောင်းနဲ့နိုင်ငံအားလုံးအနေနဲ့အငင်းပွားကြဖြစ်နေတဲ့နေရာတွေမှာဒီတက်တွေကိုရုတ်သိမ်းဖို့တောင်းဆိုတယ်လို့ G7 ကပြောဆိုပါရခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမာရာဝီမြို့ကအရက်သားတွေကိုကဲထုတ်ရတဲ့အတွက်စစ်တပ်နဲ့အစ္စလာမ်ရဲ့သဘုံတွေကြားအပြစ်ရရေးသဘောတူညီချက်ပြက်ပြီးပစ်ခတ်မှုတွေဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်မနေ့တနင်္ဂနွေနေ့တုန်းကရာနဲ့ချီတဲ့ဒေသခံတွေကိုကဲထုတ်ရအစီအစဉ်မအောင်မမြင်ဖြစ်ခဲ့ပါတယ်။ ဒါစင်နဲ့ချီတဲ့နိုင်ငံသားတိုက်ခတ်ရေးသမားတွေအကူအညီနဲ့ရာနဲ့ချီတဲ့ဒေသခံစစ်သွေးကြတွေကမာရာဝီမြို့ကိုမေလ23ရက်နေ့ကတည်းကတိုက်ခတ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့လကဖိလစ်ပိုင်တောင်ပိုင်းမာရာဝီမြို့ကိုသဘုံတွေတိုက်ခတ်မှုနောက်ပိုင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့တာကိုတရားရုံးချုပ်ကပြန်လည်သုံးသပ်ပေးဖြတ်ပေးဖို့အတွက်လဲဒီကနေ့မှပဲလွှတ်တော်အမတ်တွေကပန်ကြားခဲ့ပါတယ်ရှင်။
ကိုလံဘီယာနိုင်ငံကဖာသဘုံအဖွဲ့တွေကဒီကိုလံဘီယာဆွေဟာညီငယ်သဘောတူညီချက်ထက်ကအချက်တော်တော်များများကိုထပ်တလဲလဲချိုးဖောက်နေပြီးမတ်စ်ဝါဒီသဘုံတွေရဲ့တက်ဖြတ်သိမ်းမှုကိစ္စကိုရွှေ့ဆိုင်းပြစ်မယ်လို့ချိန်ချလိုက်ပါတယ်။အဆွေရဘက်ကညီငယ်သဘောတူညီချက်ကိုလိုက်နာဖို့အချိန်ချင်းပြက်ကွက်ခဲ့တာကြောင့်ဖာသဘုံအဖွဲ့အနေနဲ့နိုင်ငံတကာရဲ့လေးလာဆောင်ကြည့်မှုတွေရဖို့အတွက်ကြိုးပမ်းသွားမယ်လို့သဘုံအဖွဲ့ခေါင်းဆောင်ရော်ဒရီဂိုလွန်ဒွန်နိုကသူ့ရဲ့ Twitter ကနေရေးသားလိုက်ပါတယ်ဖတ်သဘုံတွေဘက်ကတက်တွေဖြတ်ပြီးသွားတဲ့အတိုင်းအောင်ကိုလံဘီယာနိုင်ငံရဲ့ညီငယ်လုပ်ငန်းရှင်ကိုကုလသမဂ္ဂကလည်းစောင့်ကြည့်တော့မှဖြစ်တဲ့အတွက်နိုင်ငံတကာရဲ့စောင့်ကြည့်မှုဆိုတာနဲ့ပတ်သက်ပြီးသူ့ဘာကိုဆိုလိုတာလဲဆိုတာရှင်းရှင်းလင်းလင်းတော့မသိရသေးပါဘူးသူကတက်တွေဖြတ်သိမ်းမဲ့ကိစ္စကိုရှုဆိုင်ဖို့စဉ်းစားနေတယ်လို့အစိုးရကပြောဆိုထားတာပါအဲဒီမတိုင်ခင်တုန်းကတော့ကိုလံဘီယာသမ္မတဟွမ်မန်နျူအယ်ဆန်တိုစ်ကအစိုးရအနေနဲ့သူတို့ရဲ့အချင်းစီအတိုင်းလှုပ်ဆောင်သွားမှဖြစ်တယ်လို့ပြောပါတယ်ဒါကသူတို့လှုပ်သွားဖို့စိတ်ပိုင်းပြတ်ထားတဲ့ကိစ္စဖြစ်တယ်လို့ပြင်းပြအောင်လှုပ်ဆောင်သွားမှလည်းဖြစ်ပြီးငွေရေးလုပ်ငန်းရှင်ဟာနောက်ပြန်လှည့်လို့မရတဲ့လုပ်ငန်းရှင်ဖြစ်တယ်လို့သမ္မတဆန်တိုစ်ကပြောပါတယ်ကိုလံဘီယာအစိုးရနဲ့ FARC သဘုံအဖွဲ့တွေဟာလေးနှစ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီလုံခဲ့တဲ့နှစ်နိုဝင်ဘာလကကျူးဘားနိုင်ငံဟာဗာနာမြို့တော်မှာသဘောတူညီမှုရခဲ့တာဖြစ်ပါတယ်ခင်ဗျာ
မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့သမ္မတရဲ့အမိန့်ကိုတရားရုံးချုပ်ကခွင့်ပြုပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းပါတယ်။သမ္မတရဲ့အမိန့်ညွှန်ကြားချက်ကခီးသွွာလာမှုကိုပိတ်ပင်တာမဟုတ်ဘဲခီးသွွာလာမှုကိုကန့်သတ်ထိန်းချုပ်တာသာဖြစ်တယ်လို့သမ္မတထရန့်ကရောအစိုးရအဖွဲ့ကပါခုခံပြောဆိုခဲ့ကြပေမဲ့ဒီကနေ့တနင်္လာနေ့မှာတော့သမ္မတက Twitter မှာရေးသားတာမှာတော့ခီးသွလာခွင့်တမ်းမြင့်မှုလို့သုံးနှုံထားပါတယ်။လူတွေရှင်းနေတဲ့တရားရုံးတွေကကိုလိုချင်တာကိုတောင်းကြတာပါ။ဒါပေမဲ့ကျွန်တော်ကတော့ကျွန်တော်တို့ရဲ့လိုအပ်ချက်ကိုတောင်းဆိုနေတာပါ။အဲ့ဒါကခီးသွလာမှုတမ်းမြင့်ချက်ဖြစ်ပါတယ်လို့သမ္မတထရန့်က Twitter မှာရေးတင်ထားပါတယ်။တရားရေးဌာနအနေနဲ့ခီးသွလာခွင့်တမ်းမြင့်မှုမူရင်းကိုပဲစဉ်းစားသင့်တယ်လို့လည်းမိနစ်ပိုင်းအကြာမှာထပ်ပြီးတော့ရေးခဲ့ပါတယ်။ Iran, Syria, Libya, Sudan, Yemen နဲ့ Somalia နိုင်ငံတို့ကလူတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တမ်းမြင့်တဲ့သမ္မတထရန့်ရဲ့အမိန့်ကိုအမေရိကန်တရားရုံးအတော်များများကတားမြစ်ထားတာဖြစ်ပါလိမ့်ရှင
်တနင်္လာနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုအောင်တို့ကတင်ပြသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မြန်းနာ burmese.voanews.com နဲ့ Facebook ဆက်မြန်းနာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်လူနည်းစုဘာသာဝင်တွေရဲ့အဖို့ပြုကိုယ်ဝန်မှုတွေအပေါ်ကန့်သတ်ထားတဲ့ဥပဒေလုံထုံလုံးတွေကိုပယ်ဖြတ်ဖို့ HRW ခေါ်လူအခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။အတင်းပိတ်ခံထားတဲ့မွတ်စလင်ဗလီနဲ့ဘာသာရေးကျောင်းတွေကိုပြန်ဖွင့်ခွင့်ပေးပြီးအထူးသဖြင့်မွတ်စလင်ဥပုပ္ပလအတွင်းသူတို့ရဲ့စုဝေးဖို့ပြုမှုတွေကိုချိန်းချောက်ဟန်တာမှုတွေမလုပ်ဖို့တိုက်တွန်းထားပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုသားညုံကပြောပြမှာပါ။
မေလ30ရက်နေ့ကရန်ကုန်တဂီတာမြို့နယ်အတွင်းမှာအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုစုတောင်းခဲ့တဲ့အပေါ်တပ်ဆိုင်ရာဒေသအာဏာပိုင်တွေကချင်းချောက်တားမြစ်တာတွေလုပ်ခဲ့တယ်လို့ HRW ထုတ်ပြန်ကြမှာဖော်ပြပါရတယ်။ဘလီယောဘာသာရေးကျောင်းတွေကန့်သတ်ပိတ်ပင်ခံရတဲ့အခြေအနေဟာပြဿနာရဲ့အရင်းမြစ်ဖြစ်ပြီးတော့အထူးသဖြင့်တော့အခုလိုမျိုးဒီမွတ်စလင်တွေရဲ့ဥပုပ္ပလအတွင်းမှာသူရဲ့လွတ်လပ်စွာဝိပုစုတောင်းမှုတွေကိုအကာအကွယ်ပေးဖို့အစိုးရကို HRW ကတောင်းဆိုပါရတယ်။ဘာသာရေးနဲ့ပတ်သက်ပြီးတော့တစ်ဖက်သက်ဆန်တဲ့အမိန့်ဥပဒေတွေကိုဖျက်သိမ်းဖို့လိုတယ်လို့ HRW ပြောခွင့်ရပုဂ္ဂိုလ် Phil Robinson က view ကိုပြောပါတယ်
။ Human Rights Watch also calls for immediate action to revoke the government's discriminatory
law. လူမျိုးဘာသာဝင်တွေရဲ့ဘာသာရေးအရာကိုးကွယ်ဝတ်ပြုမှုတွေအပေါ်ထားရှိတဲ့တစ်ဖက်သက်ဥပဒေလုံထုံးလုံနည်းတွေရုပ်သိမ်းရေးအလျင်မြန်ဆောင်ရွက်သွားဖို့ HRW အဖွဲ့အနေနဲ့တိုက်တွန်းပါတယ်မွတ်စလင်ဗလီတွေခရစ်ယာန်ဘုရားကျောင်းတွေလိုဘာသာရေးစာအုပ်တွေပေါ်ဆောက်လုပ်ခွင့်ပြုပြင်ခွင့်ကိုကန့်သတ်တဲ့ဥပဒေတွေချက်ချင်းပယ်ဖျက်သင့်ပါပြီ
ပြီးခဲ့တဲ့လကုန်ပိုင်းကတဂီတာမြို့နယ်အတွင်းအစ္စလမ်ဘာသာဝင်ချို့လမ်းမော်ထွက်ပြီးတော့ဝိပုဒ္ဓဟာသူတို့ရဲ့ဝိပုဒ္ဓနေကြဘာသာရေးကျောင်းတွေပိတ်ခံရတာကြောင့်အခုလိုလမ်းမော်ပေါ်ထွက်ဆန္ဒပြတာဆိုပြီးတော့ယူဆမှုအချို့ရှိပါတယ်ဘာသာပေါင်းစုံချစ်ကြည်လုပ်ငန်းတွေလုပ်ကင်နေသူဖြစ်တဲ့ကိုရှိုင်းကတော့ဒါမဟုတ်ဘူးလို့ညင်းပါတယ
်။ခါတိုင်းမြစ်ကြီးကတော့တို့ကဒီဘာသာရေးစာပင်ကျောင်းတွေရှိတဲ့အခါကျတော့အဲ့စာပင်ကျောင်းတွေမှာတို့ကဝိပုဒ်တယ်။နောက်ဝိပုဒ်ရတာကလည်းအဲ့ဒါကညဘက်ကြီးဖြစ်တာ။ည၈နာရီနောက်ပိုင်းမှာ၈နာရီကနေ၁၀နာရီလောက်အချိန်မှာဆိုတော့အချမ်းကြီးတွေတော့ပြောကြတော့လည်းတို့အဆင်မပြေဘူး။နောက်တာဂီတာမှာလာကြတော့နေတဲ့လူတွေတော့များတို့ကလက်လုံလက်စားသမားတွေများတော့နေဘက်ဆိုရင်တို့ကမြို့ထဲမှာအလုပ်လာလုပ်ကြတယ်။ပြီးတော့အင်ဂျင်ပြီးတော့မှသူတို့အိမ်ရဲ့အဝန်းအနီးနားဝန်းကျင်မှာရှိတဲ့ ဘာသာရေးစာသင်ကျောင်းတွေမှာဝေးကြည့်တယ်အဲဒီနေ့ကိုကြတော့ဘာသာရေးစာသင်ကျောင်းတွေမရှိတော့ဘူးဆိုတဲ့အခါကျတော့တို့မှာဝေးကြည့်တဲ့နေရာမရှိဘူးမရှိတော့ပထမဦးဆုံးဥပုပ်ပထမဦးဆုံးနေ့မှာတော့အဲဒေါ်ပုံငွေအေးရက်ွက်မှာရှိတဲ့ပလီမှာတို့တောင်းဝေးကြည့်ကြတယ်ဒါပေမဲ့ဟိုမှာကလည်းအဲဒီပလီကလူကြီးတွေလုံးဝမဆန့်တဲ့အခါကျတော့အဲမှာလူရောက်နေရကျော်လောက်ကတို့ဝေးမကြည့်ဘဲနဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးကိုဘက်မှာကလည်းဝေးကြည့်ဖို့ကလည်းနေရာကလည်းမရှိနောက်ပြီးတော့ဒီဝေးကြည့်မှုကအဲ့လိုကိုယ့်အိမ်မှာကိုယ်ဝေးကြည့်လို့မရဘူးသူကစူပေါင်းဝေးကြည့်ရတာတိတိကျကျကြောင့်မလို့နောက်ဆုံးမှသူကဘယ်လိုမှဟိုဒီဝေးကြည့်ဖို့အချိန်မပြေတော့တဲ့အခါကျတော့လမ်းပေါ်မှာသူကနေပြောမှစူပေါင်းဝေးကြည့်ဖို့ဖြစ်နေတဲ့အခြေအနေတွေရောက်သွားကြတာပေါ့
ဒီအခြေအနေနဲ့ပတ်သက်ပြီးတော့တာနာယီဝန်ကြီးဌာနကိုရောတာဂီတာမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကပါဆက်သွယ်ပြီးမှဖြေဆိုခြင်းမရှိပါဘူးဒါလိုမျိုးလမ်းမထွက်ဝိပုရာမျိုးမလုပ်ဖို့ရက်ွက်အတွင်းမှာကြီးညာခဲ့တယ်လို့ဒေသခံတူကတော့ပြောပါရယ် HRW ပြောခင်ရ Phil Robertson ကတော့ဒေသအာဏာပိုင်တွေရဲ့လုပ်ရက်ကိုပြည်ထောင်စုဌာနကဖြစ်စီအထွေထွေအုပ်ချုပ်ရေးဦးစီးဌာနကဖြစ်စီတားမြစ်ပေးဖို့တောင်းဆိုပါရယ
် Mosques and madrasas that have been forcibly shuttered
တဲ့ဘလီတွေနဲ့ဘာသာရေးကျောင်းတွေကိုပြန်လည်ဖွင့်ပေးတင်ပါရယ်လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်အရာဘာသာရေးဝိပုစုတောင်းမှုတွေပေါ်မှာအရေးယူမယ်လို့ချင်းကြောက်ဟန်တာတာမျိုးတွေမလုပ်တင်ပါဘူးလို့လဲဆိုတော့ကိုယ်ကွယ်ယုံကြည်ခွင့်ဟာတကဘာလုံးကလေးစားလိုက်နာမယ်လူခွင့်ရတရားဖြစ်ပါတယ်။ဒါကြောင့်တော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့စိုးရိမ်စရာကောင်းတဲ့ဒီအခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာကိုကဘာကစောင့်ကြည့်နေတယ်လို့ပြောပါရစေ
။အလားတူအခြေအနေမျိုးကိုမိထီလာမျိုးမှာလည်းကြုံနေရတယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးလှူရှားသူကိုရှိုင်းကပြောပါတယ
်။မိထီလာမှာကကြတော့လေသူကအဲ့ဒီခါတိုင်းလိုပဲသူကဟိုမှာဒီခြံဝင်းထဲမှာပေါ့နော်အဲ့အင်ဂျယ်အိမ်မှာသူတို့လိုမျိုးစုပေါင်းပြီးတော့မှဝေ့ကြည့်ကြရတယ်။အဲ့ဒီဝေ့ကြည့်တဲ့ဟာကိုအစိုးရဘက်ကနေပြီးတော့မှတားမြစ်တယ်အဲ့ဒါကိုသူမန္တလေးတိုင်းကနေပြီးတော့ဆင်းပြီးတော့အဲ့ဒါကိုအကုန်လုံးကိုဒီညမှာဒီညဒီညကိုဖတ်တခါတည်းအိမ်ညာအတိကျပေါ်ပြပြီးအိမ်ညာမှာဝိမတိယဆိုရဲစာထုတ်ပြီးတော့လက်မှတ်ထိုးခိုင်းနေတာ
သာဂီတာမျိုးနဲ့အတွင်းကမွတ်စလင်ဘာသာရေးကျောင်းနှစ်ကျောင်းမှာဝိပုစုတောင်းတာတွေလုပ်တယ်ဆိုပြီးတော့ဗုဒ္ဓဘာသာမျိုးသားကြီးအဖွဲ့အစုကတိုင်တန်းတာကြောင့်မြို့နယ်အာဏာပိုင်တွေကအဲ့ဒီကျောင်းနှစ်ကျောင်းကိုဧပြီလကုန်ပိုင်းကချိတ်ပစ်ခဲ့တာပါမူလအဖြစ်တော့အဲ့ဒီကြောင်းတွေမှာစူဝေးဝိပုလာတွေလောက်ခွင့်မရှိဘူးလို့ကန့်ကွက်သူတွေကပြောပါတယ် HRW ကတော့လွတ်လပ်စွာဝိပုကိုကွက်ခွင့်ဟာအခြေခံအခွင့်အရေးတရားဖြစ်တာမို့လို့ဒီချက်ကိုအကာအကွယ်ပေးဖို့ဆိုပြီးတော့မြန်မာဆွေရကိုတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပါရှင်အခုတော့မိုးလေဝသသတင်းပဲလဲရအောင်ပါမြန်မာနိုင်ငံတော်မှုတ်တုံလေးဆက်လက်အားကောင်းနေတဲ့အတွက်ရန်ကုန်အပါအဝင်ပြည်내နဲ့အတိုင်းအတော်များများမှာမိုးများပြီးရေကြီးရေရှမ်းဖြစ်နေတာကြောင့်မြေပြိုကျမှုအနေရကိုအထူးသတိထားကြဖို့မိုးလေဝသပညာရှင်ကသတိပေးလိုက်ပါတယ်ဒီအထက်ရန်ကုန်မြို့မှာတော့မိုးကြီးပြီးရေရှမ်းတဲ့အံအတော်စိုးစိုးဝါးဝါးခံလိုက်ရတာဟာစီကမ်းမဲ့အမိုက်ဆွန်ပြမှုတွေနဲ့စနစ်ကျတဲ့ရေစည်းရေလာစနစ်မရှိတာကြောင့်ဖြစ်တဲ့အတွက်စနစ်ကျတဲ့မြို့ပြစီမံကိန်းစနစ်ကိုရေရှည်စီမံကိန်းချပြီးတော့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြပညာရှင်တွေကအကြံပြုပါတယ်အသေးစိတ်မဆုမုံကတင်ပြထားပါတယ
်ဟုတ်ပါတယ်မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတွေမှာမုတ်တုံလေအားကောင်းနေတဲ့အတွက်ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတော်များများမှာမိုးသဲထန်စွာဇက်တိုက်ရွာသွန်းနိုင်ရည်ရှိပါတယ်ဒီနှစ်ကတော့တနင်္ဂနွေလုံးအတိုင်းအတာနဲ့မုတ်တုံမိုးအတော်လေးအားကောင်းမဲ့နှစ်ဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုမိုးတုံကလောလောဆယ်မှာတောင်ပိုင်းမှာအားကောင်းနေတာဒီတစ်ပတ်ပြတော့သူအပေါ်ကိုပြန်တက်လာမယ်ဆိုတော့ဒီတစ်ပတ်လုံးကိုမြောက်ပိုင်းဆုံးကချင်းနောက်ကလွဲရင်တော့တပီလုံးမိုးရဖို့ရှိတယ်။နောက်ကျွန်လာတလာလုံးပေါ်ကမိုးရွာသွန်းမှုကလည်းဒီကချင်းနဲ့တနင်္လာရလွဲရင်တပီလုံးကရွာသွန်းမြဲတဲ့ပုံပဲ။ဒီနေ့ကမိုးကောင်းမဲ့နေ့လို့ဖြေထွက်နေကြဗျာ။နော်ကျွန်လာဇူလိုင်လဩဂုတ်လစက်တင်ဘာလပမာလုံးတော့မိုးမိုးတဲ့မွန်းတော်သုံးခုလုံးကရွာသွန်းမြဲတဲ့ပုံမဲ့လို့ဖြေထွက်တဲ့ဒီနေ့ကတော့မိုးကောင်းပြီးတော့ရေကြီးတဲ့အနေကိုတော့တော်တော်တတိထားမဲ့နေ့လို့ကျွန်တော်ပြောချင်ပါတယ
်။အခုလိုမုတ်တုံမိုးတီးထန်စွာရွာသွန်းမှုတွေကြောင့်ရေကြီးရေရှမ်းတာမြေပြိုကျမှုအနေတွေကိုအထူးသတိထားရမယ်လို့ဦးထွန်းလင်းကသတိပေးပြောဆိုပါရယ်
နိုင်ငံလုံးမှာမိုးကသူ့ဒေတာလိုက်အသီးသီးရှိတဲ့ normal တွေနဲ့ကြော်မဲလို့အဖြေထွက်ပြပါတယ်ချင်းတို့ကျွန်တော်တို့ရှမ်းတို့ကချင်းတို့စကိုင်းထက်တွေဒါတွေကအစဉ်လာရမြေပြိုတတ်တဲ့သဘာဝရှိတော့အဲ့ဒီဒေတာမှာနေတဲ့လူတွေကမိုးလေဝသတင်းကိုနားဆွင့်ပြီးတော့ဒါကြောင်ကြချောင်းရည်ရဲ့မြေပြိုတာရဲ့အနေတိုင်းမှာဆိုရင်ဒီဖုံးမနာရဲ့ဒါတွေတတိထားဖို့လိုပါတယ်ခြုံပြောရရင်တော့ဒီမိုးတွင်တင်းလုံးရှိချောင်းသဘာဝဘေးရန်ရဲ့နံပါတ်1ဥသာပေးရတော့ရေကြီးတဲ့အနေပါပဲနံပါတ်2ကတော့မြေပြိုတာနဲ့
เจ้าจะช่องยี่เจ้าในแบงก์ยี่มีอยู่แต่เจ้าจะน่ารู้ทุกที่อะไรเนี่ยยังงูมีมาเราแต่ในวันนี้เราไม่ได้ทันจะอยู่ตรงมือเจ้ามีวันนี้อาจจะเราไม่ได้มาไม่จงสบู่ยี่จี้ยี่เช่นในทางอุตสุสวาวาขันเลยอะไรที่เราสู้ว่าเลยยี่จี้ยี่เช่นนั้นมีมาเพียวขึ้นมีสนิทใจมีอยู่แบบสิ่งไม่งี้สนิทกูยี่เช่นสิ่งไม่งี้ชาบีโอแต่ใส่ในทางวันศุกร์ในนี้เนี่ยสนิทจะสั่งยาเต็มเลยลูกเลยมีแบบสิ่งไม่งี้ปีนี้เช่นเจ้าจะจอนแล้
ပေါင်းများစွာပေါ့နော်လွတ်လပ်ရပြီးကြတာကိုပဲကျွန်တော်တို့ကတိတိကျကျအဲ့လိုရေမြောင်းနေနဲ့ဗာနဲ့ခေါ်ပဲစနစ်ဆိုတာစီမံကိန်းနေစနစ်ဒီဆက်မရှိခဲ့ဘူးခင်ဗျရေရှည်အားဖြင့်ကျွန်တော်တို့ဒီတမျိုးလုံးကိုစီမံကိန်းချပြီးတော့ဒီမျိုးကိုအခုလက်ရှိအခြေအနေဘယ်လိုရှိကြလဲနောက်ဘယ်ဘက်ကိုတိုးချဲ့ကြမလဲတိုးချဲ့လာလို့ရှိရင်အဲ့ဒီအခြေအနေကဘယ်လိုရှိမလဲ အဲ့ဒါတွေနဲ့ပေါင်းပြီးတော့ရေပေးစနစ်တီရေမြောင်းစနစ်တီကိုရေရှည်စီမံကိန်းကြီးရေးဆွဲဖို့လိုအပ်နေတယ်အဲ့လိုမလုပ်ဘဲနဲ့အခုကဟာဟိုကရေကြီးလို့ဒီကနေ့ပိတ်လိုက်တယ်ဒီကရေကြီးလို့ဟိုကနေ့ပိတ်လိုက်တယ်ဆိုရင်တော့ဒါဖြစ်မလဲဆိုရင်တနေရာမှာတချို့မြို့နယ်တွေမှာဟိုကပိတ်ဒီကပိတ်လို့နည်းနည်းလေးတက်တာလာတာရှိရှိရှိနဲ့တခြားမြို့နယ်တွေမှာပုံပြီးတိုးလာတာလို့ပုံပြီးဆိုးသွားတာလ comprehensive planning
H1B visa po miko ni ja ara phit de twe tayo india iran ne tacha nai gan dwe ga la de lu dwe ga ai ma la bi ni thain do lou kan ja ara phit par de da ba mae di hne aso bai ga nai gan ja ga jwan jin lou da kho yu de a season go pyan le tong tat po taung so de tamara ye amei go american tamara donald trump le ma ye thu ga de twe di H1B visa ye ana ga ha ma te ja mye ya phit la ya ba de
ကျွန်တော်တို့ဟာစိန်ခေါ်မှုတွေကိုသဘောကျတယ်ညီချင်းမှုမတူညီကြတဲ့လူတွေကဒီမှာလာပြီးသူတို့ရဲ့အရေးချင်းတွေကိုစမ်းသပ်ကြတယ်သူတို့မှာကွဲပြားခြားနားတဲ့အမြင်တွေရှိတဲ့အတွက်စမ်းသပ်တီထွင်ဖန်တီးမှုတွေစီကိုဦးတည်နေတာဖြစ်ပါတယ်
ဒါတွေဟာဆက်သက်မှုရှိတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့အရေးချင်းရှိကြတဲ့စုံဦးတီထွင်သူတွေဟာတရုတ်ဘရာဇီးနဲ့အိန္ဒိယနိုင်ငံမှာတီထွင်ပြုလုပ်မှုတွေလုပ်မဲ့အစားသူတို့ရဲ့ကုမ္ပဏီတွေကိုဒီမှာလာဖွင့်ပြီးနေထိုင်လုပ်ကိုင်လို့ရဖို့အတွက်တည်ကြအောင်ကျွန်တော်တို့လုပ်ပေးချင်တာပါ။မတူညီတဲ့ကဏ္ဍတွေကအစွမ်းအစရှိတဲ့လူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းအလုပ်ကိုင်တွေဖန်တီးပေးနိုင်အောင်ကျွန်တော်တို့လိုလားတာဖြစ်ပါတယ
်လက်ရှိမှာအမေရိကန်ပြည်ထောင်စုအတွင်း H1B ဗီဇာနဲ့နေထိုင်ကြတဲ့နိုင်ငံခြားသား635,000ရှိမယ်လို့ခန့်မှန်းထားပါတယ်ဒီဗီဇာကိုအစ်မင်းနည်းပညာကုမ္ပဏီတွေအတွက်ချပေးထားတာဖြစ်ပါတယ်ဝေဖန်ရေးသမား Norman Matloff ဟာ H1B ဗီဇာအစီအစဉ်ကိုစောင့်ကြည့်လာခဲ့တာလွန်ခဲ့တဲ့နှစ်ပေါင်း25နှစ်ကဖြစ်ပါတယ်သူကအခုလိုပြောပါတယ်
H1B is a really troubled program.
H1B visa ဟာမျက်တမ်းမှုရှိသလိုဇီနုံသက်တာတဲ့အလုပ်သမားတွေကိုခေါ်ယူခန့်အပ်ဖို့ရည်ရွယ်တဲ့စိတ်ပျက်စရာအစီအစဉ်တစ်ခုပါ။ပြဿနာတစ်ခုကအလုပ်သမားတွေကိုဘယ်ဘုံမှရွှေ့ပြောင်းလို့မရပါဘူး။သူတို့ကိုခန့်လိုက်ပြီးဆိုတာနဲ့အဲ့မှာပိတ်မိနေတော့ပါပဲ။ဒီအတွက်အလုပ်သမားတွေကအလုပ်ရှင်တွေပေါ်မှာအခွင့်အရေးယူကြပါတယ
်။ဒီအစီအစဉ်ဟာအရေးအချင်းတူညီစွာရှိကြတဲ့အမေရိကန်ပြည်သူတွေစီကအလုပ်တွေကိုလူယူသွားကြတယ်လို့လည်း Matloff ကပြောပါတယ်။အီရန်နိုင်ငံကနေအမေရိကန်ပြည်ထောင်စုထဲကိုအသက်18နှစ်အရွယ်ကလေးကပြောင်းရွှေ့အခြေကျနေထိုင်လာတဲ့စွန့်ဦးတီထွင်လုပ်ငန်းရှင်ကာမရန်အီလာဟိုင်ယန်ကတော့ဒီအစီအစဉ်ကိုဆက်လက်ထားရှိတင်ပြီးတခြားနိုင်ငံကအစွမ်းအစရှိတဲ့လူတွေကိုအမေရိကန်မှာလာရောက်နေထိုင်ဖို့တွန်းအားပေးတင်တယ်လို့ပြောပါတယ
်။ The way you see many people from different countries with different religions.
ကွဲပြားတဲ့တိုင်းပြည်တွေကလာပြီးကွဲပြားတဲ့ဘာသာရေးနဲ့မတူညီတဲ့တိုင်းရင်းသားတွေဆီလီကွန်ဗယ်လီမှာလာပြီးအတူတကွာအလုပ်လုပ်ကြကြတာကိုတွေ့ရမှာပါ။ဒါဟာလူသားတွေရဲ့အနာဂတ်အတွက်ပြည့်စုံတဲ့စံပြတစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်တဲ့အကြောင်းအီလာဟိုင်ယန်ကပြောသွားတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အမေအရပြင်ဆင်ဖို့လိုတဲ့စည်းကမ်းချက်တွေဖြစ်တဲ့ H1B ဗီဇာဟာအကျွမ်းကျင်ဆုံးနဲ့လစာအမြင့်ဆုံးရှောက်လွှာရှင်တွေတက်တာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားအလုပ်သမားတွေရဲ့နေရာကိုအစားထိုးဖို့အတွက်အသုံးပြုနေတာမဟုတ်ပါဘူးရှင်
။ရှားဖောင်တင်ပြတော့တာပါ။အခုတော့ကြားမရေးဆိုင်ရာဆောင်းပါးတစ်ပုဒ်ဆက်ပါမယ်။လူတွေကိုဒုက္ခပေးကြတဲ့ခြင်တွေအကြိုက်ခံရရင်အရေးပြားတွေရာရန်ဇေယုံတွေမကပဲအဲ့ဒီခြင်တွေဟာအသက်အန္တရာယ်ကိုပါချိန်ချောက်တဲ့ယောဂါပုံမွားတွေဖြစ်တဲ့ငှက်ဖျားစီကားနဲ့အသဝါယောဂါပိုးတွေကိုလည်းတည်ဆောင်နိုင်ကြပါတယ်။ဒါကြောင့်အနာဂတ်မှာဒီယောဂါပုံမွားတွေဆက်ပြန့်ပွားလို့မရအောင်ရပ်တန့်နိုင်မယ့်နည်းလမ်းတွေဖြစ်ကောင်းဖြစ်လာနိုင်တဲ့ခြင်တွေရွေ့ရှားပြန့်တန်းတဲ့ပုံစံကိုသူ့ဝိဇ္ဇာပညာရှင်တွေကလေ့လာနေကြပါတယ်။ VOA သတင်းထောက် Deborah Block ပေးပို့ထားတဲ့သတင်းကိုဆက်ပြီးတင်ပြလိုက်ပါတယ်။
ချင်းတွေဟာသိငယ်လာတဲ့တောင်ပန်တွေနဲ့အဝေးကြီးကိုပြန်တန်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့အခုတော့ဗြိတိန်နဲ့ဂျပန်နိုင်ငံကသိပ္ပံပညာရှင်တစုကအစင်မြင်ဤပညာသုံးကင်မရာတွေကွန်ပျူတာနဲ့ခွဲခြမ်းစိတ်ဖြာပြီးတော့လေထုထဲကသစဉ်ချင်းတွေဘလို့ယောဂပြန်ပွားစေတယ်လဲဆိုတာကိုလေ့လာနေပါတယ်။ချင်းတွေရဲ့တောင်ပန်ခပ်ပုံကိုပုံရိပ်ဖမ်းယူရမှာချင်းရဲ့နမောင်းတဲ့ခြေလက်တွေကမြင်ကွင်းကိုကွယ်နေတဲ့အတွက်အော့ခ်စဖို့တက္ကသိုလ်ကသူတည်ဆန္ဒပညာရှင်တွေဤပညာဆိုင်ရာအခက်တွေ့နေကြပါတယ်။တဆက်ကံကိုပုံရိပ်ပေါင်း1000ရယူနိုင်တဲ့အစ်မြင့်ကင်မရာရှစ်လုံးတပ်ဆင်ထားပါတယ်။ Oxford တက္ကသိုလ်ကသုတေသနပညာရှင် Simon Walker ကအခုလိုပြောပါတယ်
။ So normally to record an insect you need
ချင်းနှကောင်ကိုရိုက်ဖို့အနည်းဆုံးကင်မရာနှလုံးတော့လိုပါတယ်။များလီကောင်းနေပါ။ကင်မရာနှလုံးနဲ့ဆိုတော့ချင်းကိုကြိုက်တဲ့တောင်းကနေဓာတ်ပုံရိုက်ပြီး 3D နည်းပညာနဲ့တွက်ချက်ကြည့်လို့ရပါတယ်။ဒါပေမဲ့ချင်းရဲ့နှမောင်းနဲ့ခြေလက်တွေကွယ်နေတာကြောင့်သူ့ရဲ့တောင်ပန်လှရှားပုံကိုတောင်ပေါင်းစုံကရှင်းရှင်းလင်းလင်းအသေးချရိုက်ယူနိုင်ဖို့ကင်မရာရှစ်လုံးသုံးဖို့ဖြစ်လာတာပါ။
ဒီကင်မရာတွေကြောင့်ချင်းတကောင်တစ်ဆက်ကမှကြိမ်ရှိရာတောင်ပန်ခတ်တာကိုသိပ္ပံမြင်ရှင်တွေတွေ့ရှိလိုက်တာပါအရွယ်ရူတခြားအင်းဆက်ပုံမှားတွေထက်လေးကြိမ်ပုံမြင်တာလည်းဖြစ်ပါတယ်ဆမ်မွန်ဘောကာကလည်းအခုလိုဆက်ပြောပါတယ
် So mosquitoes use 3 aerodynamic tricks in order to support their body weight
ချင်းတွေဟာသူတို့ခန္ဓာကိုယ်လေးကြိမ်ကိုထိန်းထားနိုင်ဖို့လေခွင်းအား3မျိုးသုံးပါတယ်ဟောဒီပထမဆုံးလေဝဲကိုအသုံးပြုတဲ့ပုံစံကအင်းဆက်အာလိုနီဘာအသုံးပြုတဲ့နည်းပါဒါပေမဲ့ချင်းတွေကဒီနီးကိုတကယ်တော့တိတ်မသုံးပါဘူး။ကြံတဲ့နီးနှမျိုးကတော့လေလောပြိုင်ပွဲကလှော်ရက်ခန့်နီးနဲ့ဆင်းပြီးကြံတစ်မျိုးကတော့တောင်ပန်ရင်ကိုဗဟုပြုပြီးဒရွတ်ဆွဲခတ်တဲ့နီးပါ။ဒီနီးနှမျိုးစလုံးကိုသုံးပြီးချင်းတွေကတောင်ပန်ကိုအတိအကျလဲပြီးတော့ညင်ညင်သာသာပြန်တာပါ
။ဒီနီးလန်းတွေကနေတိတ်ကိုသိငဲတဲ့ပြန်တန်းပစ္စည်းလေးတွေဆန်းသစ်တီထွင်ဖို့တွန်းအားတွေဖြစ်လာစေလိမ့်မယ်လို့သိပ္ပံပညာရှင်တွေကယုံကြည်မျှော်လင့်နေပါတယ်။ဆမ်မွန်ဘောကာကအခုလိုပြောပါတယ
်။ And any of these small drones you can buy which are normally quadcopters They work really well.
ဝယ်လို့ရသမျှဘယ်လို drone ယာဉ်ငယ်လေးတွေမဆိုအတွင်းပိုင်းမှာပြန်ရင်ကောင်းကောင်းအလုပ်ဖြစ်ပါတယ်။ဒါပေမဲ့ drone တွေကိုလဟပြင်းနဲ့မောင်းတဲ့အခါလေပြင်းလေးတိုက်ရင်ဒါမှမဟုတ်လေလေပြင်းတိုက်ရင်ထိန်းရသိပ်ခတ်တတ်တယ်လို့ကောင်းငင်တွေကလည်းပြုတ်ချလာနိုင်ပါတယ်။အင်းဆက်ပိုးတွေကတော့အတော်ပြင်းတဲ့လေတိုက်ချိန်မျိုးမှာတော့ကောင်းကောင်းပြန်နိုင်ပါတယ်။ဒါကြောင့်သူတို့ဘယ်လိုလှုပ်ရှားတယ်လဲဆိုတာနားလည်ရင်ကျွန်တော်တို့အနာဂတ်အတွက်သိပ်ကိုအကျိုးများစေမှာပါ။
Tabemet, Po Ye Jiraga, Chinabulu Pianan the Lace Raguna Layin, Anagama, Yoga, Pomori, Piamajemishi on, Tainan, I mean Nilanri, Trigon, to Melo, the Bambina Shinuga, Pio Walashi. Pio America, and yet, taking it in a bed, Sapi, Torin Pinere, Season Rigor, Line Domida, Nasali, Nasangarugani, Payunas, and I'm Marashi.
ဒီဝေးမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒို 92.5 UNASA 9
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ ကန်ကန်နာဟာအချက်အချာကြတဲ့နေရာကနေပါဝင်ပါတယ်။တိုင်းသားဒေသတွေမှာဖြစ်ပေါ်နေခဲ့တဲ့ရန်ကုန်မြို့ကကိုယ်စော်မြလင်းရဲ့ခံယူချက်တွေကိုလည်းသူယုံကြည်ရအစီအစဉ်မှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။တရုတ်နိုင်ငံကဥဆောင်တည်ဆောက်မဲ့ 1 Belt 1 Road လို့ခေါ်တဲ့ခေတ်သစ်ပိုလမ္မာစီမံကိန်းကြီးမှာပါဝင်ဖို့မြန်မာနိုင်ငံအတွက်ရရှိလာမဲ့ကောင်ဂျိုဆိုဂျိုရီအကြောင်းစီဝပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မင်္ဂလာမြန်မာအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးတော့အပိုင်းနှစ်အဖြစ်နဲ့အခုသတင်းပိုက်ရဲ့စီးပွားရေးကဏ္ဍမှာကိုယ်စော်ဝင်းလိုင်ကတင်ပြပေးထားပါရစေ။
ဒီစီမံကိန်းပေါ်လာနေအပြင်ကမြန်မာနိုင်ငံစီးပွားရေးအများဆုံးဖွံ့ဖြိုးတိုးတက်အောင်ဒီပိုလမစီမံကိန်းကြီးကအထောက်အကူပြုစေမယ်လို့ယူဆမိသလား။ကျွန်တော်ကတော့ဒီကားမီရဲ့လောလောဆယ်မှာဒီပိုလမစီမံကိန်းကြီးကကျွန်တော်တို့မပါလို့မဖြစ်ဘူး။ပါဖို့ပါမယ်။အကြောင်းရင်းအမျိုးစုံကြောင့်ပေါ့လေ။ဥပမာအကြောင်းရင်းတစ်ခုကတော့ဒီအနောက်နိုင်ငံတို့ဒီအမေရိကန်တို့ကဥဆောင်တဲ့ဖွံ့ဖြိုးရေးစီမံက
ထောက်ပံ့တာနှဲသွားပြီးတော့ကရုက software ပေါ့လေဒီလူသားအရင်းမြစ်ဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးစနစ်ဒီ system ပေါ့လေစနစ်တစ်ခုဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးကိုပဲပေးတာများပြီးတော့ဒီအခြေခံအဆောက်အဦတည်ဆောက်ရေးကိုမပေးသလောက်သူတို့ကအဲဒီအနောက်နိုင်ငံကလုပ်နေတာတွေ့တယ်ဆိုတော့ကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်ကလည်းခုနကပြောသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုရင်အခြေခံအဆောက်အဦဖွံ့ဖြိုးတိုးတက်မှုကမရှိမဖြစ်လိုအပ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကအခုရနိုင်တဲ့အကူအညီကတော့ဒီကမ္ဘာပံတို့ PDB တို့ကနေပေးတဲ့အဲချင်းငွေနည်းနည်းပါးပါးလောက်ကအဲကျွန်တော်တို့ကအဲ့လောက်နဲ့ပဲလုပ်နေရတာဆိုတော့အင်းနဲ့အားနဲ့လုပ်ဖို့ကတော့ဒီလိုစီမံကိန်းမျိုးမှာပါဝင်ဆောင်ရွက်မှာပဲအင်းနဲ့အားနဲ့ရမယ်။ဒါကြောင့်မလို့ကျွန်တော်တို့ပါကူပါပါမယ်အခြေအနေရောက်သွားတာပေါ့လေ။ဆိုတော့အဲ့လိုရောက်တဲ့အခါမှာဒီသာကံကြီးကောကျွန်တော်နိုင်ငံရောအကျိုးရှိဖို့ကတော့ကျွန်တော်ထင်နေအဆင့်3ဆင့်လောက်မှာကျွန်တော်တို့ပူးပေါင်းဆောင်ရွက်လာမယ်လို့ထင်နေ။ပထမအရေးကြီးဆုံးအချက်ကတော့ခုနကကျွန်တော်ပြောတဲ့ပြည်သူချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်မှုပေါ့လေ။ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေအသိဉာဏ်ဖွံ့ဖြိုးလာအောင်စီးနေကမ်းနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်က ျွန်တော်တို့ဒီပတ်ဝန်းကျင်ကိုထိန်းသိမ်းတတ်အောင်ညီချင်းမှုကိုထိန်းသိမ်းတတ်အောင်ဒါတွေကိုကျွန်တော်တို့ဟိုအသိပညာပေးတာတွေလုပ်ရမယ်သူတို့ရဲ့လူသားချက်တွေကိုကျွန်တော်တို့သက်ဆိုင်ရာအထူးရတရားနေပြီးတော့လိုက်နာလာအောင်ကျွန်တော်လုပ်ရမယ်ဒါကအလုပ်တစ်ခုပေါ့လေအဆင့်တစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့အစိုးရအချင်းချင်းထိတွေ့ဆက်ဆံပြီးတော့စီမံကိန်းတွေလုပ်တဲ့နေရာမှာကျွန်တော်ကနေပြီးတော့အဲဂျာတက်နေပြီးတော့ဒီလိုအချက်တွေကိုကျွန်တော်တို့ပြောပြနိုင်ရမယ်လိုအပ်လာလို့ရှိရင်ကျွန်တော်ကထိန်းကြောင်းပြီးတဲ့သဘောမျိုးကျွန်တော်ကဒီကောင်းတဲ့လာရဘက်ကိုညွှီသွားအောင်လို့ကျွန်တော်တို့ဝိုင်းတွန်းပြီးတဲ့သဘောမျိုးလုပ်ရမယ်တတိယနည်းကတော့ဒီမှာဒီအစိုးရအချင်းချင်းပူးပေါင်းဆောင်ပါဝင်ဆောင်ရွက်တာမဟုတ်ဘဲနဲ့ဒီကမ္ဘာကူတာသမဂ္ဂလို့အဖွဲ့အစည်းမျိုးတွေဒီကမ္ဘာပေါ်မှာနိုင်ငံတကာမှာဒါထင်ရှားကျော်စောပြီးတော့ဟိုယုံကြည်ရတော့တဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တိုက်တွန်းရမယ်အဲ့လိုအဖွဲ့တွေဒါပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဆင်ပြေမယ်ဒါပါဝင်ခြင်းထိမ့်ပြီးအဖွဲ့တွေနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ပြီးတော့ထိန်းကျောင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့စီမံကိန်းတွေရဲ့အခြေအတွေးကောင်းမွန်ပြီးတော့အောင်မြင်မှုတွေရမယ်လို့ထင်တယ
်တစ်ဖက်က flip side ကိုပြန်ကြည့်ကြည့်တာပေါ့နော်ဥပမာဒါမပါဘူးဆိုရင်ရောမြန်မာနိုင်ငံအတွက်ဘာဖြစ်သွားမလဲမပါလို့ရောမဖြစ်ဘူးလားပေါ့နော်မေဟိုဒါမေးစရာရှိလာတဲ့ဟိုတချို့မေးလာတဲ့ကိစ္စပေါ့ဆိုတော့ဘာဖြစ်လို့လဲဆိုတော့ဟိုမြန်မာနိုင်ငံမှာစောစောပြောသလိုအသိပညာဘိုင်းဆိုင်ရာနည်းအားနည်းတဲ့အရာတွေရှိနေတဲ့အခါကြတော့တစ်ဖက်ကဟိုသူတို့ကတော့ဒီသူတို့စီမံကိန်းကြီးအကောင့်ထဲပေါ်ရေးအတွက်ကတော့လုံမှမှန်မြင်မယ်လေသူတို့အကျိုးများရှိအောင်လဲသူတို့ကစဉ်းစားမှာပဲလေအဲ့တော့ဟိုမတိလို့အနေခံလဲရတာအညာခံလဲရတာမျိုးဟိုမခံမဖြစ်နိုင်ဘူးလားမပိုင်ရောဘာဖြစ်မလဲဆိုတော့အဲ့လိုမျိုးမြင်တဲ့လူတွေအတွက်ကတော့ဘယ်လိုများပြောစရာရှိမလဲ
ဒီမပိုင်ရင်တော့ကျွန်တော်တို့ကောင်းတာကတော့လက်ရှိပုံစံတိုင်းလေးကျွန်တော်တို့ကနေငယ်လေးနေနေမှာပေါ့နော်ဆိုတော့ပါလိုက်လို့ရှိရင်တော့ကျွန်တော်တို့ကောင်းတာတွေလည်းအများကြီးဖြစ်နိုင်တယ်လို့ဆိုတာတွေလည်းအဲပါနာနိုင်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ပြန်ပြီးကြည့်လိုက်မယ်ဆိုရင်1960ခုနှစ်လောက်တာလိုမျိုးပေါ့လေကျွန်တော်တို့မြန်မာနိုင်ငံကဒီရှေ့တောင်အာရှမှာပထမနေရာကိုယူထားတဲ့နိုင်ငံဖြစ်တယ်ကမ္ဘာအနေနဲ့ကြည့်လိုက်လို့ရှိရင်လည်းကမ္ဘာအဆင့်တန်းမီနိုင်ငံဖြစ်နေတယ်အဲ့လိုနိုင်ငံမျိုးဖြစ်နေလို့ရှိရင်တော့တောင်ကိုဒီစီမံကိန်းကို1960လောက်ကသာလုပ်မယ်မြန်မာပါမလားလို့ပြောရင်မပါဘူးလို့ပြောရင်လည်းကျွန်တော်တို့အတွက်သိကြက်ကနာမရှိဘူးပေါ့ခုနကကျွန်တော်တို့ပြောသလိုကျွန်တော်ကကိုယ့်ခြေတော့ပေါ့ကိုမမမမရက်တည်နိုင်တဲ့အခြေအနေရှိနေတာပေါ့နော်ဒါပေမဲ့ဒီ1960လောက်ကနေပြီးတော့ကျွန်တော်ကဆုံးယူလာလိုက်တာဒီ2010ကျော်တဲ့အချိန်မှာကျွန်တော်ကဒီအရှေ့တောင်အာရှမှာတင်ဒါနောက်ဆုံးနိုင်ငံဖြစ်နေပြီကမ္ဘာပေါ်မှာဆိုလဲအားလုံးကနောက်ဆုံးဖြစ်နောက်ဆုံး5ခုထဲမှာတော့ပါလာပြီပဲအဲ့လိုဖြစ်နေတဲ့ခါကျတော့ကျွန်တော်ကမပါဘဲနဲ့နေလိုက်ရင်ဒီတိုင်းလေးဆက်ရက်နေမယ်ဆိုလို့ရှိရင်ကျွန်တော်ကဒီရှိကိုဘလို့မှတက်ဖို့အချိန်မပေးတော့ဆိုတော့တစ်ခုရှိတာကတော့ငိုတိုင်းပဲကျွန်တော်တို့ဒါအခုလက်ရှိရင်ကျိမှုအချိန်တွေပါဒီကိုထိမ့်သိမ့်နိုင်မယ်ဆိုတော့လည်းပဲရေရှိတနောက်ကြီးအောက်ကျနောက်ကျဖြစ်နေတဲ့အချိန်မှာပြန်ဆက်နေဖို့ဆိုလို့ရှိရင်တို့နိုင်ငံကမပါလဲကြာရင်ဟိုပြိုလဲသွားမဲ့သဘောလို့ကျွန်တော်ယူဆမိတယ်ဆိုတော့ဒီပါရင်ကြုံတွေ့လာမယ်ဒီဆိုးကျိုးတွေကိုပဲကျွန်တော်တို့တတ်နိုင်ဆုံးပေါ့လေအဲခုခံကာကွယ်ပြီးတော့မဖြစ်အောင်ကျွန်တော်တို့ကြိုတင်ကျင့်စဉ်ပြီးတော့ပဲကျွန်တော်တို့ပါတာကပဲအဖြေလို့တွေ့တယ်လीဆိုတော့ဒီမပါပဲหนีလို့တော့ကျွန်တော်တို့အကျိုးရစရာအကြောင်းပြင်မရှိဘူးပေါ့
ဟုတ်ကဲ့ဒါလက်ရှိအချိန်ဒီပေါ့နော်အာတောင်ဆန်းစုကြည်ဦးဆောင်တဲ့ဒီအန်ဒီအစိုးရအနေနဲ့ကောဒီစီမံကိန်းကြီးမှာပါမယ်မပါဘူးဆိုတာကိုတိတိပပပြောထားပြီးသားရှိပြီလားခင်ဗ
ျမြန်မာနိုင်ငံကတော့ MOU နဲ့ဒီသဘောတူစာချုပ်တွေသူတို့၅ခုထိုးလိုက်တာအဲတွေ့တခုကတော့ဒါကျွန်တော်တို့ဟို overall ပေါ့လေပမာဆိုဆိုလို့ရှိရင်တော့ဒီစီမံကိန်းကြီးကိုမူရပါမယ်ဆိုပြီးတော့သူတို့လက်ခံသဘောတူလိုက်တာရှိတယ်ဆိုတော့ကျွန်တော်တို့ကပါမယ်လို့တော့ဒီအစိုးရကနေဆုံးဖြတ်ပြီးတော့လက်မှတ်ထိုးပြီးသားဖြစ်တယ်ဘယ်ဟာဒီပါမလဲဆိုတာကိုကျွန်တော်တို့တိတိကျကျကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပြီးတော့လုပ်ရမှာပေါ့လေဒါပေမဲ့ဘယ်လို project တွေကိုပါမယ်ဘယ်နေ့တော့မှပါမယ်ဒါလည်းနှစ်ရှိစီမံကိန်းယူဘလောက်တိုင်းတာထိပါမယ်ဆိုတော့ကျွန်တော်တို့ကဆက်ပြီးတော့ညှိနှိုင်းရမှာဟာဒီအများကြီးပဲဖြစ်နေတယ်ဆိုတော့ဒီညီမကြီးကတော့လောလောဆယ်ဒီလက်ရှိအစိုးရအနေနဲ့အဲစာချုပ်၅ခုလည်းပါဝင်လက်မှတ်ရေးထိုးပြီးပြီဆိုတော့ဒါပါမယ်လို့သူတို့ပြောလိုက်တဲ့သဘောဖြစ်တာပေါ့နော်
ုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်လာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းစီစဉ်မှာဘာအကြောင်းလဲဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်တော်ရှိမြတ်ဗျာနိုင်ငံအကြီးအကဲနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရပ်ပိုင်းတုန်းကတော့မြန်မာတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအင်တာချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရတယ်လဲဆိုတာဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလူတွေတို့ရရှင်တွေ VV ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမည်တွေကိုကြိုပေးထားလို့လည်းရပါတယ်။ VV မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923822999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@vnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်တို့ရရှင်တွေကိုကြိုးစားပါခင်ဗျာ
VOA American အသံရဲ့တရက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ခြံအင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပါတယ်ရှင်။အခုတော့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါမြန်မာနိုင်ငံမှာနှီးပညာပိုင်းစွန့်ဦးတီထွင်ချွန်းသူတွေကိုငွေကြေးမှတ်တည်ပေးနိုင်ဖို့ startup ပြိုင်ပွဲတစ်ခုကိုဖန်နေရရဲ့အစီအစဉ်နဲ့ရန်ကုန်မြို့မှာမေလကုန်ပိုင်းကကျင်းပခဲ့ပါတယ်။ဝင်ပြိုင်ကြတဲ့အသင်းတွေရဲ့ဖန်တီနိုင်စွာနီးပညာသုံးပြီးလူလူကြားချိတ်ဆက်ခြင်းတဲ့သူတွေရဲ့အတွေ့အမြင်တွေဘလောက်ထူးထူးခြားခြားထွက်ပေါ်ခဲ့ပါသလဲ။ဖန်တီးရရဲ့ Entrepreneurship Program Manager ကိုထက်အားကဆိုကိုမင်းမြန်ပြီးတော့မဆူမျက်မှောင်က blogger ပြောသမျှအစီအစဉ်မှာတင်ပြထားပါရရှင်။မြန်မာနိုင်ငံမှာနီးပညာတိုးတက်ရေးအတွက်ပံ့ပိုးထောက်ပံ့ပေးနေတဲ့ဖန်တီးရကနီးပညာပိုင်းမှာစွန့်ဦးတီထွင်ခြင်းသူတွေကိုငွေကြေးမှတ်တည်ပေးနိုင်ဖို့ startup ပြိုင်ပွဲတစ်ခုကိုမေလကုန်ပိုင်းကရန်ကုန်မြို့မှာလုပ်ခဲ့ပါတယ်။ startup ဆိုတာကတော့စွန့်ဦးတီထွင်လုပ်ငန်းဖြစ်ဖို့စတင်စ조사နေကြတဲ့လုပ်ငန်းတွေလို့ရေဘူးရပြောနိုင်ပါတယ်။စမ်းသစ်တီထွင်နိုင်တဲ့အတွင်းအမြင့်အစွမ်းအစတွေရှိပေမဲ့လက်တွေအကောင့်ထဲပေါ်နိုင်ဖို့ငွေကြေးလိုအပ်တာမို့နိုင်ငံတကာက startup လုပ်ငန်းအများစုကတော့တခြားလုပ်ငန်းကြီးတွေရဲ့ထောက်ပံ့ငွေဒါမှမဟုတ်လဲ crowd funding လို့ပြောတဲ့လူအများပြားထဲဝင်တဲ့အလှငွေတွေနဲ့လက်ပတ်ကြပါတယ်။အခုမြန်မာနိုင်ငံမှာတော့ဖန်တီးရကနေပြိုင်ပွဲလုပ်ပြီးပထမအနိုင်ရခဲ့တဲ့ startup အသင်း၄သင်းကို American dollar 5000စီနဲ့ဒုတိယအနိုင်ရတဲ့အသင်း၄သင်းနဲ့အလားလာရှိတဲ့အသင်း၃သင်းကို dollar 2500စီစုကြည့်ပေးခဲ့ပါတယ်။ဖန်တီးရကနေ startup challenge ဆိုပြီးပြိုင်ပွဲလုပ်ခဲ့တာဒါဟာဒုတိယအကြိမ်ပါ။ဒါကြောင့်2015ခုနှစ်မှာလုပ်ခဲ့တဲ့ပထမပြိုင်ပွဲနဲ့အခု2019မှာလုပ်တဲ့ပြိုင်ပွဲကြားမှာဘလို့ထူးခြားချက်တွေရှိသလဲဆိုတာသိရဖို့စွန့်ဦးတီထွင်မှုပိုင်းဆိုင်ရာတာဝန်ရှိတဲ့ဖန်တီးရရဲ့ Entrepreneurship Program Manager ကိုထက်အာကာဆိုးကိုမေးမြန်းထားပါတယ်။ဝင်ပြိုင်ကြတဲ့အသင်းတွေရဲ့ဖန်တီးနိုင်စွမ်းနည်းပညာသုံးပြီးလူလူကြားချိတ်ဆက်ခြင်းနဲ့အတွေ့အမြင်ဘလောက်ထူးခြားတိုးတက်လာသလဲလို့အရင်ဆုံးမေးကြည့်ပါတယ်
။ပထမနှစ်နဲ့ရှင်မဲ့ဆိုရှင်ဒီနှစ်မှာကစာပြေနေတဲ့လုံဆောင်မှုပိုင်းမှာပုံမှုပြီးတော့အားရစရာကောင်းတယ်လို့ဆိုမြန်မာပြည်မှာ idea ပိုင်းရအစားပေါ့နော်အကုန်လုံးသူတို့ရဲ့ပေါ့နော်လက်ရှိမှာကြုံတွေ့နေတဲ့လူတို့ရဲ့အလိုအပ်ချက်တွေပေါ့နော်ဖြည့်ဆည်းပေးဖို့အတွက် startup တွေအနေနဲ့ဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲဆိုတာသူတို့အနေနဲ့နည်းလမ်းပေါင်းစုံနဲ့စဉ်းစားကြတယ်ပြီးတော့ဒီစဉ်းစားမှုရတဲ့အကြံဉာဏ်တွေပေါ်မှာလည်းသူတို့အနေနဲ့တကယ်သူတွေနဲ့တွားပြီးတော့ပေါ့နော်မေးမြန်းတာတွေလုပ်တယ် survey တွေကောက်ပြီးတော့တကယ်ဒီဥစ္စာလိုအပ်ချက်ဖြစ်ရလားဒီသူတို့ payment solution ရောတကယ် solution ဖြစ်ရလားဆိုတော့တကယ်လုံဆောင်ကြရတဲ့အတွက်ကျွန်တော်အနေနဲ့ employee ကိုအားရစရာကောင်းတယ်လို့မြင်ပါတယ်မှာ
ဖန်တီးရရဲ့ startup ပြိုင်ပွဲကိုခေါင်းစဉ်၄မျိုးခွဲပြီးရွေးခဲ့တာဖြစ်ပါတယ်ဘန်နာရေးဆိုင်ရာနည်းပညာ fintech စီးပွားရေးဆိုင်ရာနည်းပညာ agtech internet of things နဲ့ tech for all ဆိုပြီးတော့ခန္ဓာ၄ခုခွဲခဲ့တာပါဘာကြောင့်၄ခုလို့သတ်မှတ်ရတာပါလဲ
အတော့လဲဆိုတော့ဒီမြန်မာနိုင်ငံရဲ့ financial ဘိုင်းဒီ agriculture ဘိုင်းပြန်တော့ဒီဟာဝဲနဲ့ပတ်သက်ပြီးတော့နည်းပညာပိုင်းကိုအခြေပြုတဲ့စီးပွားရေးလုပ်ငန်းတွေပြီးတော့နည်းပညာရောက်ပေါက်နေတဲ့လူစုကိုကူညီမှုထောက်ပံ့မှုပေးနိုင်မယ်စီးပွားရေးလုပ်ငန်းတွေပေါ်ပေါက်လာဖို့ဆိုရည်ရဲတဲ့အတွက်ကျွန်တော်ဒီရှိရကဏ္ဍတွေအားလုံးနဲ့ပေါ့နော်ကျွန်တော်ဒီ၄ခုကိုရွေးလိုက်ဒီနှစ်အတွက်ရေးလို့ရွေးမယ်လို့ဆုံးဖြတ်လိုက်တာပါအမ
အဲ့ဝင်ပြိုင်ကြတဲ့ဒီအသေးများဘယ်လိုကဏ္ဍတွေမှာများတာတွေ့ရပါလဲရှင
့်ဒီကတော့ကျွန်တော်ဒီ Tech for All ဆိုရဲပေါ့နော်နည်းပညာရောက်ပေါက်နေတဲ့လူတွေပြည်မြန်မာနိုင်ငံရဲ့လူစုအများစုကိုအချိုးပြုမဲ့စီးပွားရေးလုပ်ငန်းတွေကိုဆောင်ရွက်မဲ့
ကဏ္ဍမှာတိုင်းပြည်ဆိုင်မှုကတော့အများဆုံးပါလဲမှာစူရသွားတဲ့အတင်းတွေထဲမှာအွန်လိုင်းကနေပြီးတော့ငွေချေးမဲ့လုပ်ငန်းစိုက်ပျိုးရေးသုံးဆက်ပစ္စည်းတွေကိုငားရန်ရောင်းနိုင်မဲ့အွန်လိုင်းဈေးကွက်စွန့်ပစ္စည်းတွေကိုပြန်လည်အတုံးချနိုင်အောင်လုပ်မဲ့စနစ်စားရာတွေအပြင်ကျူရှင်သင်ပေးမဲ့တွေနဲ့ကျောင်းသားမိဘတွေကြားမှာချိတ်ဆက်ပေးမဲ့လုပ်ငန်းမျိုးတွေအထိပါပါတယ်
ဖန်ဒီရပြိုင်ပွဲကနေရသွားတဲ့စုစည်းတွေဟာအဲ့ဒီအတင်းတွေအတွက်သူတို့ရည်မှန်းချက်အတိုင်းရှေ့ဆက်လုပ်သွားစေနိုင်မဲ့မာတင်ငွေတွေဖြစ်တယ်လို့ကိုထက်အားကဆိုးကတော့ဆိုပါတယ်ကျွန်တော်ပေးလိုက်တဲ့စုစည်းငွေကပါနော်သူတို့ရဲ့စီးပွားရေးတွေအတွက်အကျိုးရှိရှိအသုံးချနိုင်ဖို့အတွက်ကျွန်တော်ပေးလိုက်တဲ့စုစည်းငွေပါမှာသူတို့အနေနဲ့လည်းဒါသူတို့ကုမ္ပဏီတိုင်းပါနော်သူတို့ရဲ့ဆုံးဖြ
company, Kuma Sara company, the Roye, the Santa Titrim Murio, Zequa Demo, Josara company, the Lo, Jebua option on Nale Luyara Poly, so Akupama Piga Kuna. ဒီနိုင်ငံတော်ရဲ့စတာတပ်အသင်းကြီးအကွာရောသူတို့အနေနဲ့အဘလိုမျိုးဆက်ပြီးလုပ်မှာလဲဒီလိုကုမ္ပဏီထောင်ပြီးတော့သူတို့ရဲ့ဒီဖန်တီးမှုတွေကိုလက်တွေ့လှုပ်သွားမှာလားဒါမှမဟုတ်လို့ရှင်ဒီပြိုင်ပွဲဝင်ထားတဲ့ရည်ရွယ်ချက်အတိုင်းပဲဘောင်ဝင်အောင်လုပ်ရဲ့သူတို့ကလုပ်မှာလားဘယ်လိုကွာပါလဲရှင်
ကျွန်တော်ဒီဖန်ကြီးရရဲ့အဓိကရေချဲတစ်ခုဖြစ်တဲ့ပေါ့နော်မြန်မာနိုင်ငံမှာနေပညာရှိသူတွေအဆုံးထိဆိုင်လုပ်ငန်းတွေပုံမှန်မျိုးဆက်ပေါ်ဆောင်လာဖို့တည်ယူရဲပေါ့အဲဒါကြတော့ကျွန်တော်တို့ဒီပြိုင်ပွဲတစ်ခုလုပ်ပြီးတော့စုချင်းချင်းလိုက်တာတယ်မှာကပဲပေါ့နော်ဒီအနိုင်ရဝိုင်းအတင်းနေအနိုင်မရခဲ့တော့လဲတကယ်စူးစမ်းအတင်းနေတော့နောက်ထပ်လဲကျွန်တော်ဆက်လက်ပြီးပံ့ပိုးပေးပါ ောင်းပြီးဆက်လက်ပြီးလုပ်ခွင့်ရှိပါတယ်မှာပြီးတော့သူတို့အနေနဲ့လည်းဒါသူတို့ community အတိုင်းပေါ့နော်သူတို့ရဆုံးဖြတ်ချက်တွေအတိုင်းတကယ်ကိုအောင်မြင်တဲ့ဒီ調査လုပ်ကံကိုတော်တော်လည်းပြီးနာနေပြီးတော့ပြေဝါလည်းတမှုပြေဝါမှာပါမှာ
အတင်းပေါင်း28တင်းက6ရက်ကြာတီထွင်ကြံစဖန်တီးပြိုင်ဆိုင်ခဲ့ကြတဲ့ပွဲမှာပြိုင်ပွဲဝင်ခဲ့ကြသူတွေကရေရှည်စီးပွားဖြင့်ဖန်တီးနိုင်ဖို့ရည်ရွယ်ကြတာတွေ့ရပါတယ်တဲ့
ဒီ6ရက်စင်မှာပေါ့နော်ကျွန်တော်ဒီဆက်ရှာတဲ့6ရက်စင်မှာကျွန်တော်ပြိုင်ပွဲဝင်နေတဲ့အနေနဲ့တွေ့ခဲ့ရတယ်သူတို့အနေနဲ့ကဒီပြိုင်ပွဲဝင်နေဆိုတာဒီတစ်ခုလည်းမဟုတ်ပဲနဲ့ပေါ့နော်ဒီဟာကိုသူတို့ရဲ့စီးပွားရေးတစ်ခုလို့ဆက်အပ်တစ်ခုလို့မျိုးတကယ်ထူထောင်ရင်းနှီးဆိုင်မျိုးနဲ့ဝင်ပြိုင်နေတဲ့သူတွေအာတော်များများလေးကိုတွေ့ရခြင်းကအများစုကတကယ်ဒီဟာကတော့ပြန်ဝပြီးဝင်တောင်းရင်လည်းဒီဟာကိုပဲပြေချာဒီဇိုင်းမဆက်လုပ်ခုချက်စိတ်ကူးထားတဲ့သူတွေများပါတယ
်။ဤပညာပြပွဲကြီးတွေဥပမာထားပါတော့အမေရိကန်မှာလုပ်တယ်ဆိုရင်ဒီလို startup company တွေအများကြီးလာလာပြီးတော့သူတို့ရဲ့ဒီထွင်မှုတွေလာလာပြတွေ့ရတယ်လေ။ဒါပေမဲ့တချို့ company တွေကကြတော့လေဒီနှစ်မှာဒါပွဲထုတ်ပြီးမဲ့နောက်နှစ်တွေကြတော့တကယ်တမ်းသူတို့ဈေးကွက်မှာမတင်နိုင်ဘူးအကြောင်းအမျိုးမျိုးကြောင့်ပေါ့နော်။များတော့အဖြစ်ကတော့ငွေကြေးအခက်ခဲကြောင့်မို့လို့ကြကြပြပြသူတို့လုပ်ချင်တယ်လို့မလုပ်ရဘူးပေါ့လေ။ဆိုတော့အဲ့လိုမျိုးအခက်ခဲတွေမျိုးကမြန်မာနိုင်ငံမှာရှိနိုင်ပါရှင့်။
အဲဒါကတော့ကျွန်တော်ဒီ personal အမြင်ရပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီစီးပွားရေးလုပ်ငန်းဆိုတာကပါပြီးတော့သူကနေသူအခက်အခဲတွေကတော့ကြုံတွေ့ရမှာပေါ့နော်အဲဒါကြောင့်တော့ပြောမလဲဒီအမေရိကန်နိုင်ငံကြီးမှာကြုံတွေ့ရတဲ့မျိုးပဲမြန်မာနိုင်ငံမှာလည်းဒီနှစ်မှာလုပ်ဆောင်နေတယ်နောက်နှစ်မှာတကယ်အောင်မြင်နိုင်မအောင်မြင်နိုင်ဆိုတာကတော့ဒီစူးစမ်းမှုနဲ့ဒီဒီဇိုင်းနဲ့လုပ်ဆောင်မှုကအများကြီးမူတည်ရတဲ့ကြောင့်မြန်မာနိုင်ငံဒါပေမဲ့အကြောင်းကြောင့်ကြည့်ရတဲ့ခုကပေါ့နော်ဒီ search and response တိုင်းနဲ့တိုင်းဝန်ဝင်နေနေနဲ့ပေါ့နော်ဒီသူတို့ပြန်ဆန်နိုင်ရသွားတဲ့အတွက်အနေနဲ့ဆက်လုပ်နိုင်မယ်တကယ်အောင်မြင်ရလို့နိုင်မယ်ဆိုကြောင့်ကြည့်ပါရမှာ
သူတို့တကယ်လက်တွေ့လုပ်တဲ့အခါမှာရောတွေ့လာနိုင်တဲ့အခက်အခဲတွေကိုဖန်တီးရအနေနဲ့ဘယ်လိုမျိုးဝိုင်းပြီးတော့ပံ့ပိုးပေးဖို့အစီအစဉ်ရှိလဲရှင့
်ကျွန်တော်ဒီဖန်တီးရမှာ intervention program အတွက် team ဆက်ကရှိပါရမှာအဲ့ team နေနေလဲပေါ့နော်ဒီတိုင်ဝန်ဝင်မှာတိုင်ဝန်ဝင်ရဲ့တိုင်ဝန်ဝင်တွေပြီးတော့အနိုင်ရသွားတဲ့အတွက်နေနေလဲနေဆက်ဆက်ပြီးတော့ဒီနာနေပြီးတော့ပံ့ပိုးပူးညီပြီးတော့အချင်းချင်းလေးပြည့်စုံတဲ့အကြောင်းအစီအစဉ်ထားပါရမှာ
ဖန်နီယာရဲ့ Entrepreneurship Program Manager ကိုထက်အားကဆိုးဖြစ်ပါတယ်။ဖန်နီယာက Startup Challenge ပြိုင်ပွဲကျင်းပဆုပေးနိုင်ဖို့အတွက် American ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး Agency USAID အပြင်ပုဂ္ဂလိကလုပ်ငန်းတွေဖြစ်ကြတဲ့ Uber, Wave Money, Telenor Digital, Proximity Design တို့ကနေကူညီပံ့ပိုးခဲ့တာဖြစ်ပါတယ်ရှင်။
ဆူမြန်မွန်စီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ POE မြန်မာပိုင်းရဲ့သတင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အနုပညာလောကမှာဘလို့သတင်းထူးတွေရှိခဲ့ပါသလဲ။ဒီလိုအနုပညာလောကကသတင်းတူတူထွားထွားတွေကိုမှအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။မင်္ဂလာပါရှင်
အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလောက်မှာတော့မန်ချက်စတာမြို့ကဂီတာဖျော်ဖြေပွဲအသေးငယ်ဘုံခွဲတိုက်ခိုက်မှုမှာထိခိုက်ရသူတွေအတွက်ဘယ်သူကရမုံငွေရှာပြီးတော့ဂီတာဖျော်ဖြေပွဲတစ်ခုထပ်ပြီးတော့လုပ်တာပါလဲ ပြီးတော့ဗြိတိန်တော်ဝင်မင်းသားရဲ့ကျင်းရော်ဂိမ်းဘရစ်မျိုးစားကတော့ရဲ့ညီမမင်္ဂလာဆောင်ပြီးပြီးခြင်းပဲသူဘက်ကိုဟန်နီမွန်ထွက်နေပါလေဒီလိုမျိုးကဘာတလောကတင်ပေါ်ကြော်ကြားသူတွေနဲ့အနုပညာအတိုင်းဝိုင်းကတရင်တူတူထွားလိုက်ကိုပြောပြပေးသွားမှာပါ ခရရတဲ့သူတွေအတွက်ရည်စူးပြီးတော့သူဖျော်ပြတဲ့စင်မြင့်ပေါ်မှာတော့ဖျောင်းနိုင်27နှစ်တိုင်းထွန်းကြီးပြီးတော့ထိမ့်မဲ့ပြုလုပ်ခဲ့ပါတယ်။မန်ချက်စတာအိုဘီဝီလိုပြောလူကာသရီချောဘောဖန်တီကိုကွန်နာဘရစ်တန်နိုင်ငံမြောက်ပိုင်းမန်ချက်စတာမြို့မှာအရင်တင်ပတ်ကကျင်းပခဲ့တဲ့အမေရိကန်ပော့ပ်ဆိုတော့အာရီယာနာဂရန်ဒီရဲ့စင်မြင့်ဖျော်ပြမှုပြပြခြင်းမှာပဲဖြစ်ပွားတဲ့ဘုံခွဲမှုကဗြ 1990ပြည်လွန်ကာလမှာအရန်ပေါက်တဲ့ထာဝရအရှင်တန်ခြင်း Live Forever ဆိုတဲ့တခြင်းနဲ့မေလ30ရက်နေ့သူ့ရဲ့တကူတော်ဖျော်ဖြေပွဲကိုအဆုံးသတ်ခဲ့ပါတယ်။အဲ့ဒီဖျော်ဖြေမှုကရတဲ့ငွေတွေကိုတော့သူကမန်ချက်စတာဘုံကွဲမှုမှာထိခိုက်ရတဲ့သူတွေကျန်းရသူမိသားစုအတွက်လူထဲမှာဖြစ်ပြီးတော့သူ့ရဲ့ဖျော်ဖြေပွဲအတွင်းပိတ်တက်က Standard for 22ဆိုလိုတာကတော့အဲ့ဒီတိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတဲ့22ဦးအတွက်ရက်တီပါဆိုပြီးတော့ရေရွကြတော့သူကလက်ခုပ်တီးထောက်ခံခဲ့ပါတယ်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာလည်းသူက Twitter လူမှုကွန်ရက်ပေါ်မှာဝန်ထဲကြောင့်တက်ပြီးတော့ရေးခဲ့တာပါမန်ချက်စတာမှာဖြစ်ပျက်ခဲ့မှုအတွက်အထူးတုံ့လုံးကြေကွဲရပါတယ်ထိခိုက်ရတဲ့မိသားစုတွေအတွက်ချစ်ချင်းမြတ်တာနဲ့အလင်းရောင်ပေးဖို့ပါတယ်လို့သူရေးခဲ့ပါတယ်တလုံးပါပဲမင်္ဂလာဆောင်သွားတဲ့ပစ်ပါမေဒန်တယောက်သူ့ရဲ့ခမွန်းတဲ့နဲ့အတူဩစတြေးလျနိုင်ငံဆင်နီမြို့မြောက်ပိုင်းဟော့ကစ်ဗယ်ရီမြို့မှာရေလွှာဆက်ပြေးလေရင်ပေါ်တက်သွားကြတာကိုတော့မေလ21ရက်နေ့ကတွေ့လိုက်ရပါတယ်ပစ်ပါမေဒန်ကဗြိတိန်တော်ဝင်မင်းသားကိန်းဘရစ်မျိုးသားဝီလျံမြင့်ကျင်းအားတော်မျိုးသားကတော့ကိတ်ရဲ့ညီမဖြစ်ပြီးတော့သူ့ရဲ့မင်္ဂလာပွဲကိုအများကအားယုံဆိုင်စောင့်ကြည့်ခဲ့ကြတာပါဩစတြေးလျနိုင်ငံမီဒီယာတွေမှာတော့ပစ်ပါတို့ဇနီးမောင်နဲ့မေလ30ရက်နေ့မှာဆင်နီကိုရောက်လာခဲ့ပြီးတော့အလျှောက်လဲနေတယ်လို့ရေးထားပါတယ်။သူတို့ဇနီးမောင်နဲ့ဟာမေလ20ရက်နေ့ကအင်္ဂလိပ်အနယ်မျိုးလေးတစ်မျိုးကဖျားရှိခိုးကြောင်းမှာလက်ထပ်ခဲ့ကြတာဖြစ်ပြီးတော့သူတို့ရဲ့မင်္ဂလာပွဲကိုတော့တော်ဝင်မိသားစုတွေပြင်နာမည်ကျော်အားကစားသမားတွေအမှုပညာရှင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ပစ်ပါကသူ့ရဲ့အမခင်တော်ဝင်မင်းသားဝီလျံနဲ့လက်ထက်တုန်းကသူတို့သမီးအရန်လှုပ်ခဲ့ပြီးတော့အဲ့ဒီကလေးကမီဒီယာရဲ့အာရုံစိုက်မှုသူ့ရဲ့ကိုယ်ခန္ဓာလှပကျော်ရှင်မှုတို့ကြောင့်သူကိုယ်တိုင်လည်းနာမည်ကျော်ကြားသူစီဝင်သွားခဲ့ပါတယ်ရှင်ဒီတက်တဲ့ရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah. Take it on the side and prop red. ပညာလောကကတည်င်းတူတူထွားထွားတွေကိုမအေးတန်တာကျော်ကစူးစီးပြီးတက်တန့်ရောင်တည်င်းလောအစီအစဉ်ဖြစ်နေတင်ဆက်သွားတာပါရှင်အခုတော့တည်င်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့ရန်ကုန်မြို့ကကိုစောမြလင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်နွေကျင်တဲ့အကြောင်းအရာကတော့မာပြည်ရဲ့အနာဂတ်အရေးနဲ့တိုင်းသားတွေရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်။အဓိကဘာလဲဆိုတော့ကျွန်တော်တိုင်းသားတွေရဲ့တန်းတူညီမျှရေးပဲဖြစ်ပါတယ်။မြန်မာပြည်ရဲ့တိုင်းသားအရေးဟာဒီမိုကရေစီအရေးချက်ကိုပို့ပြီးတော့ကိုအခြေခံကြတယ်လို့ကျွန်တော်ယုံကြည်ပါတယ်။
democracy aye ha aye ma ji bu lo chana ma so ba bu da ba mae ma tu ni ye kain da de a su de ba ni thain ne ba ma pi lo nai ngan myo ma di tamai go san ji mae so yin kain da de ye a khan gan na ha a che cha ja de nya ga ne pa wa de kain da de da de ma phit bo ni ge de phit pwe de go a chang pya pi lo phit ta in ha go to che bu a khwen ye ja ba de ma pi thang ma pyo kwe so ye mu lo a ja pi lo တက်တဲ့အင်အားကိုတစ်ဆင့်ချင်းတစ်ဆင့်ချင်းတိုးချဲ့ပြီးတော့တိုင်းငယ်လုံးကိုစစ်ကြုံပြုခဲ့ပါတယ်။ဒါသာဟုတ်ပြလေဆိုတော့မြန်မာပြည်ရဲ့အရင်သားအရေးဟာအခြေခံကြတဲ့ရေဆိုင်ခြေချင်းရမယ့်ပြဿနာတွေအဲဒီမှာမြန်မာပြည်ကနေထိုင်တဲ့တိုင်းသားလူမျိုးတွေလက်ရှိမှာဆိုလို့ရှိရင်ဘယ်လိုဟာထောင်စုမြန်မာပြည်ရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဒီကုန်ယူဝင့်ကြိုးစားကြိုးစားတာဆန်စားတာမတ
ဆိုတဲ့ကြတာကိုတွေ့ရပါတယ်။မတူညီတဲ့တိုင်းသားပေါင်းစုံနေထိုင်တဲ့မြန်မာပြည်လိုနိုင်ငံမျိုးမှာအကုန်လုံးကပါဝင်ပတ်သက်ပြီးတော့ဂုဏ်ယူနိုင်တဲ့အမျိုးသားရေးလက္ခဏာတည်းရဲ့မရှိဘဲနဲ့ကျွန်တော်တို့လူချင်းနဲ့ဒီမိုကရေစီပန်းတိုင်းဖွံ့ဖြိုးရေးပန်းတိုင်းကိုရောက်နိုင်မှာမဟုတ်ပါဘူး။တိုင်းသားအကုန်လုံးဟာမြန်မာပြည်ဖွံ့ဖြိုးတိုးတက်တာကိုမြင်ကြရပါတယ်။မြန်မာပြည်ကတခြားအင်းင်းချင်းနိုင်ငံတွေနဲ့ရမောင်တန်းပြီးတော့ကမ္ဘာအလီမှာဂုဏ်ယူဝင့်တိုးတော့ရက်စီနိုင်တာကိုကျွန်တော်မြင်ကြရပါတယ်။အဲ့တော့ငုံချုပ်အနေနဲ့ပြောချင်တာတော့မြန်မာပြည်ရဲ့ခေါင်းဆောင်တိုင်းနော်နိုင်ငံသားတိုင်းတာဝန်ရှိသူအားလုံးဟာတိုင်းပြည်ရဲ့အနာဂတ်အရေးကိုရှေ့ရှုပြီးတော့တိုင်းသားတွေရဲ့အခွင့်အရေးအတွက်ခါပွင့်ပြီးတော့အစွမ်းကုန်ဆောင်ရွက်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။email လိပ်တာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ်VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ကြပါတယ်။ဒါအပြင် VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တည်ခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ရန်ကုန်မြို့ကိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင်နိုင်ငံတော်အထိုင်မြန်မာပုတ်ကိုဒေါန်းဆန်းစုကြည်မကြခင်ကပဲကနေဒါနိုင်ငံကိုဆက်ရောက်လာခဲ့ပြီးကနေဒါရောက်မြန်မာမိသားစုဝင်တချို့ကကြိုဆိုခဲ့ကြပါတယ်ခီးစဉ်အတွင်းမှာတော့ဒေါန်းဆန်းစုကြည်ကကနေဒါဝန်ကြီးချုပ်ဂျက်စင်ထရူးနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ကနေဒါခီးစဉ်ပြီးမှာတော့ဒေါန်းဆန်းစုကြည်ဟာဆွေဒင်နိုင်ငံကိုခီးဆက်မှာပါကနေဒါနဲ့ဆွီဒင်နိုင်ငံတွေရဲ့ Federal Democracy စနစ်ကိုအဆင့်ဆင့်ပြောင်းလဲကျင့်သုံးမှုတွေနဲ့ပတ်သက်ပြီးခီးစဉ်အတွင်းမှာဆွေးနွေးမယ်လို့လည်းခီးစဉ်အကျိုးသတင်းထုတ်ပြန်ထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50ကျော်ဒဏ်ရာရရှိခဲ့တဲ့အထိတိုက်ခိုက်ခဲ့သူ3ဦးဘသူတွေဖြစ်တယ်ဆိုတာကိုရဲကသိရှိထားပြီးလို့ဝန်ကြီးချုပ်ထရီဇာမေးကဒီကနေ့ပြောပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်တွေကိုထုတ်ပြောမှာဖြစ်ပြီးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ11ဦးကိုရဲကဖမ်းထားပြီးလို့လည်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ကတားနိုင်ငံကအကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတယ်လို့ဆွဆဲပြီးဆော်ဒီအာရေဗျ၊အီဂျစ်၊ဘာရင်၊အာရဗ်စော်ဘွားများပြည်တော်စုယီမင်နဲ့မော်ဒိုက်နိုင်ငံတွေကဒီကနေ့တင်းနှင်းလာနေမှာပဲကတားနဲ့တန်တမာရေးအဆက်အဆံဖျက်တောက်လိုက်ပါတယ်ဒီလိုရက်ကတရားနည်းလမ်းမကျသလိုအခြေအမြစ်မရှိတဲ့ဆွဆဲချက်တွေကိုအခြေခံပြီးလုပ်တာလို့ကတားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်ကတားနိုင်ငံကတန်တမာအမှုတန်းတွေကိုပြန်လည်ခေါ်ယူမှာဖြစ်ပြီးလေကြောင်း၊ရေကြောင်းသွားလာမှုတွေကိုပါဖျက်တောက်မယ်လို့ဒီနိုင်ငံတွေကပြောဆိုထားတာဖြစ်ပါတယ်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကစီးပွားရေးလုပ်ငန်းတစ်ခုမှာဒီမနေ့ပြစ်ခတ်မှုဖြစ်တာကြောင့်9ယောက်သေဆုံးပြီး9ဦးဒဏ်ရာရထားတယ်လို့ Orange County ရဲဌာနကသတင်းထုတ်ပြန်ပါတယ်။တနက်သမားလိုတန်းတရာရှိထားသူသေဆုံးသွားပြီလို့လည်း
Orange County ပြောခွင့်ရကပြောပါတယ်လုပ်ငန်းခွင့်မကျေနပ်မှုကြောင့်ဖြစ်နိုင်တယ်လို့ရဲကပြောပြီးအခုချိန်ထိတော့အကြမ်းဖက်ဝါရစက်တက်ခတ်မှုနဲ့ဆက်ဆက်တဲ့အထောက်အထားတွေမတွေ့ရသေးဘူးလို့မကြခင်ပြုလုပ်တဲ့ရဲဘော်ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
တရင်အချင်းချက်ကိုမတင်ထိုက်ကကြီးညာပေးခဲ့တာပါညာအတွက်စီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington.